အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူနိုင်ရေးစုံစမ်းစစ်ဆေးမှုတွေကိုဒီကနေ့အများပြည်သူရှင်းမှောက်ပထမဆုံးအကြိမ်ကြားနာမှာဖြစ်ပါတယ်။စုံစမ်းမှုတွေကိုတော့အလုပ်တော်ထောက်လိုင်းကော်မတီကဦးဆောင်နေတာပါ။လက်ရှိတာဝန်ထမ်းဆောင်နေတဲ့တပ်တမန်တွေတပ်တမန်ဝင်နှောင်းတွေအစိုးရရရှိကိုတရင်ပတ်နဲ့ချီတကောပိတ်မြင်းမြန်ပြီးလွတ်တော်မတရားနိုင်ငံတော်ကပါစောင့်ကြည့်သွားကြမယ်ဒီကနေ့ကြားနာပွဲမှာတော့ယူကရိန်းဆိုင်ရာအမေရိကန်ထိပ်တန်းတပ်တမန်ဝီလျံတီလာနဲ့အမေရိကန်ဒုတိယထောက်နိုင်ငံခြားရေးဝန်ကြီးဂျော့ဂျ်ကန်တို့တွေ့ဆုံကြမှာဖြစ်ပါတယ်။ပေါ်ချန်နီမှာဖက်ဆိုစီစဉ်ထားလို့တိုးချတဲ့ယူကရိန်းနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးအောင်မရီယူဗန်နိုဗစ်ချာတိုင်းပြည်အတွက်ဆက်သွင်းနေချီပြီးဂျိုးဘန်ဆော်ရက်ခဲစံနမူနာပြပုဂ္ဂိုလ်သူဖြစ်ကြောင်းနဲ့ကွန်ပီယူတာအတန်းရှိကပြောဆိုထားပါဖက်ဆိုမဲ့သူတွေရဲ့ကိုယ်တိုင်ပြောကြားချက်တွေကိုအမေရိကန်ပြည်သူတွေသို့တော်ခွင့်ရည်ကြားသိဝင်ရဖို့အင်မတန်မှအရေးကြီးတယ်လို့ယုံကြည်ကြောင်းနဲ့ကွန်ပီယူတာကပြောဆိုထားပါတယ်ယူကရိန်းဆိုင်ရာအမေရိကန်စစ်မြင့်သံတမန်တွေဖြစ်ကြတဲ့ဒေလာနဲ့ကန်လို့ကတော့ယူကရိန်းနိုင်ငံအတွက်အရေးကြီးလိုအပ်နေတဲ့စီးရီးအကူအညီဒေါ်လာ390တန်းကိုအမေရိကန်ကမပေးရခင်မှာ2020ပြည့်အမေရိကန်သမ္မတယူကော့ဘွန်မှာဒီမိုကရက်ပါတီကိုစားပြုရှင်ပြန်မှုကြိုးပမ်းနေသူတွေနဲ့ရှင်းလင်းရောက်နေတဲ့ဒုတိယမဟာဂျိုးဘိုင်ဒန်ကိုစုံစမ်းစစ်ဆေးဖို့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကိုသမ္မတဆန်ကပြရားပေးတဲ့အကြောင်းအစောပိုင်းတကပိတ်စုံစမ်းမှုတွေအတွင်းမှာပြောဆိုထားတာပါ။သမ္မတရဲ့ Republican Party ဝန်ကြီးချမင်းတို့ကပြောင်းဝေထားတဲ့ရုံးနဲ့မှတ်တမ်းတစ်စောင်ရကတော့ကျန်းမာရေးမှာထွက်ဆိုမဲ့တက်တွေကိုအပြင်းထန်မေးခွန်းထုတ်လိမ့်မယ်လို့လည်းမျှော်လင့်ရပါတယ်။